time မှာချက်ကြည့်ရေးရံမုံငွေတေးသချင်းဖြော်ပြီးဝဲဆိုပြီးမြန်မာပြည်က Iron Cross တေးဂီတာအဖွဲ့ကဘန်ကောက်မြို့ဘန်ဘောခရိုင်မှာမတ်လ29ရက်နေ့ကကျင်းပခဲ့ရမှာမြန်မာနိုင်ငံသားအလုတ်သမားအယောက်2000ကျော်လောက်တွားရောက်ကြည့်ရှုအားပေးခဲ့ကြသလိုအဲ့ဒီတက်ကအယောက်400ကျော်လောက်ကိုထိုင်းရဲတွေကဖမ်းဆီးလိုက်တဲ့သတင်းတွေကြားသိခဲ့ရပါတယ်ဒီပွဲကရမယ့်ငွေကိုရပ်ဘူရီခရိုင်ထိုင်းဘုံကြီးကျောင်းကစောင့်ရှောက်ထားတဲ့မိဘမဲ့ကလေးတွေနဲ့လူနာတွေကိုလှူဒန်းမယ်လို့သိရပြီးပွဲစီစဉ်သူတွေကပွဲကြီးမဲ့မြန်မာအလုပ်သမားတွေရဲ့လုံခြုံရေးအတွက်နယ်မြေကရဲတပ်ဖွဲ့ဝင်တွေနဲ့လည်းကြိုတင်ညှိနှိုင်းထားတယ်လို့လက်မှတ်လိုက်ရောင်းတဲ့သူတွေကပြောဆိုခဲ့ကြတယ်လို့သိခဲ့ရပါတယ်ဘလို့ပဲဖြစ်ဖြစ်စဉ်းစားစရာဖြစ်လာတာကထိုင်းမြန်မာချစ်ကြည်ရံမုံငွေခွဲလို့ဆိုတာပြီးအခုလိုဖမ်းဆီးတာတွေရှိခဲ့တော့ရွေချက်နဲ့လွဲချော်သွားပြီလားဆိုတာပါပဲအဲ့ဒီအပြင်အလုပ်သမားတွေအနေနဲ့ဖျော်ဖြေပွဲတစ်ခုကိုတော့စိတ်နှောက်ရှက်မရှိပဲအေးလူလူကြည့်ရှုပြီးပင်ပန်းထားသမျှတွေအတွက်ခဏတာနားဆက်ခွင့်မရှိတော့ဘူးလားဆိုတာပါပဲဒီမေးခွန်းတွေအတွက်ပထမဆုံးမေးဖြစ်သူကထိုင်းနိုင်ငံမှာနှစ်ပေါင်းများစွာအလုပ်သမားအရေးဆောင်ရွက်နေတဲ့ MEF Foundation အဖွဲ့ကညွှန်ကြားမှု Mrs. Jackie ပါသူက
And that they work that they've done for Thailand the contribution that they have made
ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကတရက်တရက်နိုင်ပေါင်းတော်များများအလုပ်လုပ်ကြရပါတယ်အခုလိုမြန်မာပြည်ကနာမည်ကြီးအဆိုတော်တွေလာဖျော်ပြတဲ့ဒီတေးဂီတာပွဲဆိုတာတစ်နှစ်လုံးမှာရှာရှာပပဒီတပွဲပဲရှိပါတယ်။အဲ့တော့ဒီပွဲမှာရဲတွေကဝင်ဖမ်းတယ်ဆိုတာမကောင်းပါဘူး။မြန်မာအလုပ်သမားတွေဟာဖျော်ဖြေရေးလည်းမရှိအပန်းဖြေစရာလည်းမရှိပဲတစ်ချိန်လုံးပင်ပန်းပန်းအလုပ်လုပ်ကြရတယ်။သူတို့ဒီလိုလုပ်နေတာဟာထိုင်းနိုင်ငံစီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုနေတာလို့ဆိုတာမျိုးလဲသူတို့အနေနဲ့အတိအမှတ်ပြုတာမခံရဘူးလို့ပြောသွားတာပါ။နောက်ထပ်ကျွန်တော်ဆက်သွယ်မေးမြန်းကြည့်သူကမြန်မာနိုင်ငံဒီမိုကရေစီရရှိရေးထိုင်းနိုင်ငံလှုပ်ရှားမှု TACDP ရဲ့လက်ထောက်ညွှန်ကြားရေးမှူးဦးမြင့်ဝေပါသူပြောတာကဂီတာပွဲသွားကြည့်တဲ့အလုပ်သမားတွေထဲမှာအလုပ်လုပ်ခွင့်လက်မှတ်မပြနိုင်သူတွေကိုဖမ်းလိုက်တယ်လို့လက်မှတ်ရှိပြီမဲ့ထိုင်းအာဏာပိုင်တွေတတ်မှတ်ပေးထားတဲ့နယ်မြေကိုကျော်လို့ဆိုပြီးအဖမ်းခံရတဲ့သူတွေလည်းရှိတယ်လို့ဆိုပါတယ
်လက်မှတ်မပြနိုင်တဲ့အလုပ်သမားရဲ့နောက်နယ်ကျော်ဝင်သူတို့ကဖမ်းဝင်ဝင်ရှိသွားရတယ်တန်ကောက်မက်ထရိုပိုလစ်တင်မှာရှိတဲ့နေဝင်လက်မှတ်လုပ်တဲ့လူဆိုအဲ့ဒီမှာပဲနေရမယ်။တံပေါ်ကပြင်ဆက်သွားပြီလားမသိဘူးဗျ။အဲ့လိုကြော်တဲ့လူသူကဖမ်းနိုင်လို့ရှိရ။ဟိုလမ်းကြုံလေးကိုကြော်လိုက်တာဖမ်းလိုက်တယ်ဆိုတော့ပြဿနာဖြစ်တော့တတော်ဒီက NGO တွေကကြိုးရဒီ immigration တွေဝါတွေကို PR ပေးတဲ့ခါကျတော့သူတို့ကနေကြော်ပြီးတော့အလုပ်လုပ်ဖို့စူးစမ်းတဲ့လူစင်းကိုတွန်းလိုက်တာပေါ့ဗျ။
လက်မှတ်ရောင်းတဲ့အခါလုံခြုံရေးအတွက်အာမခံတယ်ဆိုပြီးပြောဆိုချက်တွေရှိတာနဲ့ပတ်သက်လို့တော့ဦးမြင့်ဝင်က
သူတို့လက်မှတ်ရောင်းတော့ဘာမှမူနဲ့လက်မှတ်ပြလိုက်ရင်အားလုံးချင်းပြေသွားမယ်ပါညာအဲ့လိုပြောထားတယ်လို့ပြောတာဗ
ျဘလို့ပဲဖြစ်ဖြစ်ပင်ပန်းလွန်နေတဲ့အလုပ်သမားတွေအတွက်တော့ထိုင်းအစိုးရအနေနဲ့တစ်ခါတလေမှနားလည်မှုပေးသင့်တယ်လို့သူကဝေဖန်ပြောဆိုပါတယ
်မြန်မာနိုင်ငံသားတွေလည်းအနေနဲ့တော့ entertainment ပေါ့အလားယူတဲ့ဂျင်းတို့ဘိုးရကလေးထုံးစံများကိုကျင်းပခွင့်ပြုသင့်တာပေါ့နော်အမလေးကလည်းတော့ပြောရခက်တာကအဲ့ဒီကျင်းပခွင့်ပြုရမှာသူကလက်မှတ်ရှိတဲ့လူတွေတော့မကောင်းဘူးဆိုတော့သူကဒါကိုခွင့်ပြုပေးတဲ့သဘောလေးပြောလို့ရတယ်ဗျာ။ဒါလည်းမူပေးမယ်ဆိုရင်လည်းပေးလို့ရနိုင်တယ်တဲ့သဘောတော့ရှိတယ်ဗျာ။တကယ်တော့ဘလောက်ပင်မန်းနွားနေလာတဲ့အလုပ်တွေနဲ့အနေအများလာတဲ့အလုပ်တွေကြားထဲမှာအလုပ်လုပ်နေတိုင်းပြည်ကလည်းပူလောင်ပြင်းပြနေမိဘအိမ်မှာလည်းပူလောင်နေတဲ့လူတွေတက်တော့တခါတလေတော့လည်းအားစုအနေနဲ့လည်းဒါလည်းမူတော့ပေးတင်တာပါနော်။
ထိုင်းဆိုရအနေနဲ့ရွှေပြောင်းအလုပ်သမားတွေရဲ့အရေးကိုဘယ်လိုကင်တွယ်ဖို့အခြေအနေရှိပါသလဲဆိုတော့ဦးမြင့်ဝေကလက်ရှိထိုင်းနိုင်ငံဒီမိုကရက်အစိုးရရဲ့ရည်ရွယ်ဆောင်ရွက်နေတာကိုဆက်ပြောပါတယ
်အမျိုးသားကျိုးစီးပွားကာကွယ်ပေါ်လစီလို့ပြောရမှာပေါ့ဆိုတော့ဒီမှာအလုပ်သမားတွေကတုတ်တဲ့အလုပ်တွေမှာအထိုင်းတွေကိုခန့်ရမယ်ဆိုတော့သူကခုနကနေတပါးတော့ပေါ့ဗျာသူတို့လုပ်ငန်းတွေရဲ့လိုအပ်ချက်ပေါ့စီးပွားရေးလုပ်ငန်းရှင်တွေကလိုအပ်ချက်တင်ပြထားတဲ့ဟာကိုသူကပယ်ချပြီးတော့ဒီထိုင်းအလုပ်သမားတွေကိုအရင်ဆုံးခန့်ခိုင်းတာ
ထိုင်းလူမျိုးအလုပ်သမားတွေကရောသူတို့အလုပ်ခွင်တွေမှာအံ့ဖွယ်ကြရှိပါသလားထိုင်းအလုပ်ရှင်တွေကရောထိုင်းအလုပ်သမားနဲ့မြန်မာအလုပ်သမားဘယ်သူကိုပိုကြိုက်နှစ်သက်ပါသလဲလို့ဦးမြင့်ဝေကိုဆက်မေးကြည့်တော့
လာပြီးတော့အလုပ်လုပ်ကြည့်ပြီးတော့သူတို့မနိုင်မလုပ်နိုင်တော့ပြန်ထွက်သွားတယ်နောက်အလုပ်ရှင်တွေကလည်းသိမကြဘူးစမ်းကြည့်ဘယ်လိုနာရီမှဘယ်လောက်ပြီးရမယ်မို့ဗမာအလုပ်သမားကိုခန်းထားတဲ့စံတိုင်းထိုင်းအလုပ်ရှင်တွေကလည်းသုံးတော့ဗျာအလုပ်ချိန်ပုံများတယ်အလုပ်တွေကပင်ပန်းနေတခြားအလုပ်သမားခံစားခွင့်တွေကွာတယ်လေ
အခုလိုထိုင်းအလုပ်ရှင်တွေကထိုင်းအလုပ်သမားတွေအစားမြန်မာအလုပ်သမားတွေကိုဘာကြောင့်အစားထိုးတုံးဆွဲလာတာပါလဲထိုင်းဆိုရရဲ့ရွှေပြောင်းအလုပ်သမားတွေကို ထိုင်းလူမျိုးနဲ့အစားထိုးမဲ့မူဝါဒကရောအောင်မြင်နိုင်ပါမလားဆိုတော့ဥမြင့်ဝေကအခုလိုသုံးသပ်ပြပါတယ
်။အောင်မြင်နိုင်ဆိုပါလို့ဆိုတော့ဆရာထိုင်းလူ့ဗမာတွေရဲ့အလုပ်ဗမာဖွင့်ရေးတောင်းဆိုတိုက်ပွဲဝင်မှုလုပ်ငန်းရှင်တွေကမပေးချင်တော့ဗမာပြည်ကလည်းအချိန်ကြိုက်နေအဲလိုပေါက်ကွဲပြီးတော့အလုပ်ကင်မဲ့ဖြစ်တဲ့အချိန်မှာယူရောက်လူတွေထွက်လာကြပြီးတော့အလုပ်လုပ်ကြတာဟုတ်
ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့စူးစီးတင်ပြလိုက်တာပါဘလို့ပဲဖြစ်ဖြစ်ထိုင်းမြန်မာချစ်ကြည်ရံပုံငွေတေးဂီတာဖွဲသွားလို့အဖမ်းခံလိုက်ရသူတွေအနေနဲ့မြန်မာနိုင်ငံပြန်ပို့ခံရပြီးရင်လေကိုယ်နိုင်ငံရဲ့အထွေထွေအကျပ်အတည်းအလုပ်ကန်ရှာပါမှုဝင်ငွေနဲ့ထွက်ငွေမမျှတမှုတွေကြောင့်ငွေရှာလို့အဆင်ပြေနိုင်တဲ့ထိုင်းနိုင်ငံကိုပဲနှီးမျိုးစုံနဲ့ပြန်လာကြမှာဖြစ်တယ်လို့ထိုင်းအစိုးရအနေနဲ့လည်းမြန်မာနိုင်ငံအကျပ်အတည်းကာလအတွင်းဒီရေစီးချောင်းကြီးကိုတားဆီးဖို့အတော်ခက်ခဲလေဦးမယ်လို့မြမအရေးလေးလာသူတွေကပြောဆိုလေးရှိကြပါတယ်ခင်ဗျာ။